သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS This is SBS Radio
တော်ရရှိမြခင်ယံကဘာရဲ့ပထမဆုံးလေလာဆန်းစစ်မှုတစ်ခုအရဈေးပညာဆွတ်ဖက်မှုနဲ့မွေးဖွားလာတဲ့ကလေးငယ်တွေဟာတဘာဝအလျောက်မွေးဖွားလာတဲ့ကလေးငယ်များနဲ့နှိုင်းယှဉ်ပါကသူတို့ရဲ့နောက်ပိုင်းဘဝမှာပုံမို့လို့ကျန်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေနဲ့ကြုံတွေ့ရတာကိုတွေးရှိရတယ်လို့ဆိုပါတယ်။ပြင်းပြချင်းအဖြစ်ဩစတြေးလျအမျိုးသမီး၃ယောက်မှာတစ်ယောက်ကဘိုက်ခွဲမွေးဖွားတဲ့အတွက်ဆန်းစစ်မှုများကဒီလိုကျန်းမာရေးပြဿနာတွေနောက်ပိုင်းမှာဒီကလေးတွေဘာကြောင့်ဖြစ်ရလဲဆိုတာကိုနားလည်သဘောပေါက်နိုင်မှုအတွက်ကြိုးပမ်းနေကြပါတယ်။ Western Sydney တက္ကသိုလ်ကလေ့လာမှုကဆေးပညာဆွတ်ဖက်မှုနဲ့မွေးဖွားလာတဲ့ကလေးတွေကအသက်၅နှစ်အရွယ်လောက်ရောက်တဲ့အခါမှာကျန်းမာရေးပြဿနာတွေနဲ့ပုံမကြုံတွေ့နိုင်တာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဘိုက်ခွဲမွေးဖွားတဲ့ကလေးတွေမှာ hypothermia ကိုပူချိန်ရောကျခြင်းနဲ့ metabolic disorder လို့ခေါ်တဲ့ကြားတက်ကိုမဖြိုခွဲနိုင်ခြင်းအသားဝါယောဂအသေးကြီးလာခြင်းစတဲ့ယောဂတွေကိုမွေးဖွားပြီးနောက်ပိုင်းကာလတွေမှာခံစားရတာကိုဒီလေ့လာမှုကတွေ့ရှိထားတာဖြစ်ပါတယ်။ပြီးတော့မွေးဖွားရမှာကရိယာတစားပလာသုံးမွေးလာတဲ့ကလေးတွေမှာအသားဝါယောဂာနဲ့အစာကျွေးမွေးတဲ့အခါမှာခက်ခဲမှုတွေဖြစ်ဖို့ကများလာတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါမျိုးသဘာဝမဟုတ်ဘဲဆေးဆွတ်ဖက်မှုနဲ့မွေးလာတဲ့ကလေးတွေမှာပုံမို့လို့သက်ရှူလမ်းကြောင်းမှာယောဂာပိုးဝင်ခြင်း metabolic disorder နဲ့ eczema ကိုနှင်းခုနာတွေပုံမို့ဖြစ်နိုင်တာကိုဒီလေလာမှုမှာတွေ့ရှိရတယ်လို့ဆိုပါတယ်။ဘိုက်ခွဲမွေးတဲ့ကလေးတွေမှာပုံမို့လို့ဘေးအန္တရာယ်ရှိနိုင်တယ်လို့ Western Sydney Tech သို့သူသေးသေး Hannah Darlan ကဆိုပါတယ်။သူမက
Comparing all of those different types of outcomes to normal birth with no intervention, there was an escalation with the most significant escalation seen in cesarean born babies.
ဝင်းဆုပ်ဖက်မှုမရှိဘဲတဘာဝအတိုင်းမွေးဖွားတာနဲ့တခြားနီးအမျိုးမျိုးနဲ့မွေးရာတို့ရဲ့အဖြေရလဒ်တွေကိုနှိုင်းရှင်ကြည့်တဲ့အခါမှာကျန်းမာရေးပြဿနာမြင့်တက်လာတာကိုဘိုက်ခွဲမွေးတဲ့ကလေးတွေမှာအလွန်တရာသိသာစွာတိုးမြင့်လာတာကိုတွေ့နေရပါတယ်။ New South Wales ပြည်နယ်မှာ2000နဲ့2008ခုနှစ်ကြားမှာမွေးဖွားတဲ့မိခင်နဲ့ကလေး9သိန်းနီးပါးကိုလေးလာတဲ့နေရာမှာတော့တအိမ်လမ်းကြောင်းကနေတဘာဝအလျောက်မွေးတာကအဲ့ဒီဘေးအန္တရာယ်တွေကိုယောနေစေတယ်လို့ဆိုပါတယ်။ဒါပေမဲ့အသက်42နှစ်အရွယ် Vanessa Bagalich IVF လို့ခေါ်တဲ့ဓာတ်ခွဲကံဖန်ပြွန်ထဲမှာဒရေသားကိုဖြစ်စေတဲ့နီးနဲ့ကိုဝင်ရှိလာတာဖြစ်တဲ့အတွက်သဘာဝအလျောက်မွေးဖို့ဆိုတာကသူမအတွက်မဖြစ်နိုင်သလောက်ဖြစ်နေတယ်လို့ဆိုပါတယ်။သူမက
Being an older mum, I may not have a choice how I go through my birth.So there is discussions that I'll probably have to come about 39 weeks as opposed to 40 because I'm high risk.
အသက်ရွယ်ကြီးနေတဲ့မိခင်ဖြစ်နေတဲ့အတွက်ကျမမွေးဖွားတဲ့နေရာမှာရွေးချယ်စရာမရှိဖြစ်နေနိုင်ပါတယ်။ဒါကြောင့်ကျမမွေးဖို့ရက်သက်တပတ်40အစား39ပတ်မှာမွေးရဖို့အတွက်ဆွေးနွေးမှုများရှိနေပါတယ်။ဘာကြောင့်လဲဆိုတော့ကျမကမြန်မာတဲ့ဘေးအန္တရာယ်ရှိတဲ့ထဲမှာပါဝင်နေလို့ပါ။သူမရဲ့ကလေးငယ်ပေါ်မှာအပြည့်သဘောဆောင်တဲ့သက်ရမှုမရှိဖို့အတွက်သူမအနေနဲ့အတနိုင်ဆုံးသေးချာအောင်လှုပ်ဖို့ဆုံးဖြတ်ထားတယ်လို့သူမကဆိုပါတယ်ဖနက်ဆာက
How do you actually induce those hormones and so forth if you are going to have intervention in order to ensure that your body is still in the right you know energy and so forth to actually deliver that healthy baby
သင်ရဲ့ခန္ဓာကိုယ်ကလိုအပ်တဲ့ဆွမ်းအားတွေသေချာအောင်ရရှိဖို့အတွက်သင်ဟော်မုန်းတွေထိုးသွင်းတာစသည်တို့နဲ့ဆွတ်ဖက်တာပြုလုပ်တာကကျန်းမာတဲ့ကလေးတကယ်တော့မွေးဖွားနိုင်ဖို့အတွက်ဖြစ်ပါတယ်ဒီလေလာမှုမှာပါဝင်တဲ့အမျိုးသမီးအများစုကသားဖွားချိန်မှာနာကျင်မှုသက်သာစေဖို့ဆေးတောက်သုံးရပြီးတစ်ချိန်တည်းမှာပဲ40ရာခိုင်နှုန်းသောအမျိုးသမီးတွေကကလေးမွေးဖို့အတွက်ဆေးထိုးပေးတာသို့မဟုတ်အထောက်အကူယူရတာတွေကိုတွေ့ရပါတယ်တဘာဝအတိုင်းမွေးဖွားတာက40ရာခိုင်နှုန်းထက်နည်းပြီးမျိုးသမီး7ရာဂိုင်းနှုန်းကတော့ဘိုက်ခွဲမွေးဖွားတာကိုရွေးချယ်တာကိုတွေးရှိရတယ်လို့ဆိုပါတယ်။အရေးပေါ်ဘိုက်ခွဲမွေးဖွားရဖို့လိုအပ်တာက10ရာဂိုင်းနှုန်းထက်နည်းတယ်လို့ဆိုပါတယ်။အလုံးချုံကြည့်ရင်တော့ဩစတြေးလျအမျိုးသမီး3ယောက်မှာ တယောက်ကဘိုက်ခွဲမွေးတဲ့အတွက်ဖွံ့ဖြိုးပြီးနိုင်ငံများထဲမှာယာနုံအမြင့်ဆုံးဖြစ်နေပါတယ်။ဒီအချက်လက်သစ်တွေထွက်ပေါ်လာတာကြောင့်သဘာဝအလျောက်မွေးကြဖို့အတွက်ကိုပုံမအားပေးတာမျိုးဖြစ်စေနိုင်ဖို့မျှော်လင့်တယ်လို့ပေါမော့ခဒယ်လန်ကဆိုပါတယ်။သူမက
When a baby is born through the vagina, it's cultivated with around 200 to 300 different microbes. Those microbes then cultivate in the gut and they set up a healthy gut response as well, providing a protective mechanism for life.
Kaletiya kwa ta ein lan chang tai mwe phwa de kha ma anu ziwa po mwa a myo sa 200 ka ni 300 law ka si kat win yauk ba de. Ehri po mwa le dwe ka khle ye u ma the ma chi thwa ba win la bi.သူတို့ကကြမ်းမာတဲ့ဥမားရဲ့တုံ့ပြန်မှုကိုပေးသလိုမွေးဖွားလာတဲ့ကလေးအသက်အတွက်အကာအကွယ်ပေးတဲ့ရန်နရားကိုလှုပ်ဆောင်ပေးပါတယ်။ဒါပေမဲ့မိခင်တွေကိုသဘာဝအတိုင်းမွေးဖွားဖို့ကိုရွေးချယ်ရအားပေးဖို့ကမလွယ်ကူဘူးလို့အမျိုးသမီးဆရာဝန်တက်လက်အပယ်ကဆိုပါတယ်။သူမက
We know that cesarean rates are rising, but we also know that average age of women having birth is increasing. We know that body mass indexes is overall is increasing. We do know that there are other factors that were not necessarily all looked at in this study at all.
By the way, my dear, no one meant to learn it. I go tomorrow. See you there. That be my claim. My dear, I'm used to meet with you. Piam ya, take care. Le, ji learn it. I go tomorrow. See you there.ခနာကိုရဲ့လေးချင်းပမာဏအညွန်းကလည်းတိုးမြင့်လာနေတာကိုကျမတို့သိပါတယ်။တခြားအချက်လက်တွေကိုဒီလေးလာမှုကသေချာပေါက်ကြည့်မထားဘူးဆိုတာကိုလည်းကျမတို့သိပါတယ်။ဒီလေးလာမှုကအမျိုးသမီးတွေလက်ပြမတန့်အောင်လှုပ်ဖို့အတွက်ရည်ရွယ်ပြီးပြုလုပ်တာမဟုတ်ဘူးဆိုတာကိုသူ့သေးသည်တွေကအလေးထားပြောဆိုပါတယ်။ဒါကတကယ်တမ်းကလေးမွေးဖွားတဲ့နေရာမှာလိုအပ်လို့ဒီလိုဆွဖက်မှုနဲ့မွေးလာတဲ့ကလေးတွေအတွက်အဖေရလကိုကောင်းမွန်အောင်ပြုလုပ်နိုင်မှုအတွက်လှုပ်ဆောင်ထားတဲ့သူသေသနာဖြစ်တယ်လို့ဆိုပါတယ်။ဒီလေးနာမှုနောက်ကပညာရှင်တွေကယခုအခါမှာအသက်10နှစ်အရွယ်ထိကလေးငယ်တွေရဲ့ကျန်းမာရေးပြဿနာတွေဘလို့ရှိလဲဆိုတာကိုစူးစမ်းစစ်ဆေးဖို့အတွက်စောင့်စားနေပါတယ်။သောရရှိမြခင်စေပညာဘလောက်ပဲတိုးတက်လာပါစေမိသည့်အရာကိစ္စမဆိုသဘာဝအတိုင်းဖြစ်ပေါ်လာတာကအကောင်ဆုံးဖြစ်တဲ့အတွက်သားဖွားရမှာလေဖြစ်နိုင်ရင်သဘာဝအတိုင်းမွေးဖွားဖို့ဆုံးဖြတ်တာကအကောင်ဆုံးဖြစ်နိုင်ပါကြောင်းပြောဆိုရင် SBS သတင်းဌာနက Samantha Benia Brooks နဲ့ Leah Harris တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
sbs.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ